ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အနီးမှာတက်မတော်နယ်တောင်လက်နက်ကိုင်အဖွဲ့တို့ဒီမနေ့6နာရီဝန်းကျင်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နှစ်ဖက်ပစ်ခတ်မှုတွေကြောင့်အနီးအနားကဒေသခံတချို့မြို့ပေါ်ကရက်ွက်တေစီကိုထွက်ပြေးတိမ်းရှောင်နေခဲ့ပြီးအိမ်ပြန်ဖို့အတွက်တော့အခြေအနေစောင့်ကြည့်နေတယ်လို့လည်းဆိုပါတယ်။ဒီကြောင့်ပြည်စုံကို VUE သတင်းတောက်စုစုကမေးမြန်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာရှိတဲ့မန်ချက်ရွာနာကတောင်ပေါ်မှာဒီမနက်6နာရီဝန်းကျင်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တံတွေကြားတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနာကရွာကန်34ဦးကတော့ကုတ်ခိုင်မြို့ပေါ်ကရက်ွက်နှစ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြပြီးအသက်ကြီးတဲ့သူတွေကတော့ရွာထဲမှာအိမ်ဆောင်နေခဲ့တယ်လို့မန်ချက်ရွာကန်ဦးအိုက်ခိုကပြောပါတယ်။
ရွာမှာတော့ဘာမှမဖြစ်ဘူး။ရွာသူရွာသားတွေတော့မြို့သွင်းသွားပြေးပူနာနေတာပေါ့။သူ့အိမ်ဆောင်ကိုဘူးဘွားတွေပဲရှိတော့တယ်။အိမ်တယောက်ဆန်တော့
ဒီမနက်မှာဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘုံမှုချုပ်စော်မင်းထွန်းကတော့အခြေအနေမသိရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့အပြစ်ရဆေးရေး NCA လက်မှတ်ထိုးတာ၄နှစ်ပြည့်ခဲ့တဲ့မနေ့ကတော့တက်မတော်နဲ့ MNDAA TNNA တို့ကြားတိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်။
အော်ဒီဘာလ15ရက်တုန်းကတော့ကျွန်တော်တို့နတ်ဆလတ်တောင်ကျမ်းဘက်မှာဖြစ်ပျက်မှုဖြစ်ပွားခဲ့တာလေးရှိတယ်။ MNDAA နဲ့ TNNA နဲ့ပူးပေါင်းအင်အားဖြစ်တဲ့ညနေ4နာရီတောင်မှာ
တိုက်ပွဲဖြစ်နေချိန်အနီးမှာရှိတဲ့မတန်ဆွမ်းကျောင်းကကျောင်းသားတွေကတော့ဘုံခိုကျင်းနဲ့ရှောင်ပုံးနေခဲ့ရတယ်လို့ကျောင်းတာဝန်ခံမိုင်းမိုင်ကပြောပါတယ်
။ခါတိုင်းဖြစ်တဲ့ဟာတွေကလက်နက်ကြီးတွေပြစ်တာကြားရတယ်နော်။အခုဒီတစ်ခေါက်တော့လက်နက်သေးရောလက်နက်ကြီးရောဟိုဘယ်လိုပြောမလဲအတန်ပေါင်းစုံအဲ့လိုကြားနေရတယ်ဆိုတော့ကျမတို့နေတဲ့ညာနဲ့တိတ်မဝေးဘူးလို့ပြောရမှာပေါ့။
တောင်ပေါ်မှာကြားနေရတဲ့လက်နက်တံတွေကြောင့်ဒေသခံတွေကရွာဘက်ကိုရောက်လာမှကိုစိုးရိမ်နေတာကြောင့်မြို့ပေါ်ကအမျိုးတွေစီသူ့စုနဲ့သူထွက်ပြေးတိမ်းရှောင်နေခဲ့ကြတာပါ။အရင်ကလည်းအခုလိုတရကားတွေရှိခဲ့လို့ကြိုးရှောင်နေတာလို့ထွက်ပြေးလာသူတွေကိုလက်ခံထားတဲ့ခန့်မှတ်ကဆိုပါတယ်
။ဒီရွာနဲ့မသိမရင်းလေးပါ။ထုံကြီးကျောင်းရဲ့နောက်ကတောင်ပေါ်ဆိုပေမဲ့လည်းရွာနဲ့နေလေးရွာနဲ့နေလေးလေးဆိုတော့ရွာမှာမဖြစ်ဘူးလို့ပြောလို့မရဘူးအဲ့လိုဖြစ်တယ်။အဲ့ဒီအနေထားမှာအဲ့ဒါကြောင့်သူကစိုးရင်တကြီးနဲ့ကြီးဖို့ဆိုမလွယ်တော့ဘူးလေ။အဲ့ဆိုတော့သူတို့ဒီဘက်ကစိုးရင်ရတဲ့အပိုင်းလေးပါတယ်။ဒီဘက်မှာကြာလာဘူးဆိုလို့ရှင်လေ။ဟိုမလွဲတာရှောင်နေရမယ်ဆိုစိုးရင်စိတ်ကြီးနဲ့အရင်ဆုံးပထမလေးကိုခံမစားခဲ့တယ်လို့ဖြစ်တော့ကြုံတွေ့နေရတဲ့အခါဖြစ်နေတော့သူတို့ကရှောင်သွားတာ။
တနအီကြာဖြစ်ခဲ့တဲ့တိုက်ပွဲအတွင်းမှာသေဆုံးသူမရှိဘူးလို့ဒေသခံတွေကပြောပါတယ်။ရွာထဲမှာဖြစ်တာမဟုတ်ပေမဲ့ထွက်ပြေးတိမ်းရှောင်နေတဲ့ရွာကန်တွေကတော့အိမ်ပြန်ဖို့ကိုအခြေအနေစောင့်ကြည့်နေတုံးလို့ဆိုပါတယ်။ဒီကနေ့မနက်အစောပိုင်းမှာတက်မတော်နဲ့တိုက်ပွဲဖြစ်ခဲ့ကြောင်းနဲ့နှစ်ဖက်အသေးပြောက်ရှိခဲ့ကြောင်းတအောင်းလက်နက်ကိုင်အဖွဲ့ TNNA ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။